ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဗုဒ္ဓဟူးနေ့ကထုတ်ပြန်ချက်မှာအစ္စရာဇနကာကိုဗစ်19ကာကွယ်ဆေးရဲ့အကျိုးကအပြစ်ချက်ကိုအလေးထားနေတယ်လို့ယုံကြည်ပြီးဆေးကိုဆက်လက်အသုံးပြုဖို့ထောက်ခံတယ်လို့ဖော်ပြထားပါတယ်။ဆေးထုတ်ပြီးသူတွေသိခဲ့တဲ့မှတ်တမ်းတွေရရှိပြီးနောက်ဥရောပနိုင်ငံတော်များမှာအစ္စရာဇနကာကာကွယ်ဆေးအသုံးပြုမှုယာယီချက်ဆိုင်တာကိုလည်းအေဂျင်စီအနေနဲ့အလေးထားဂရုပြုတယ်လို့ဖော်ပြထားပါတယ်။အခြားသောအကြောင်းအရာတွေကြောင့်ဖြစ်ရတဲ့တည်ဆုံးမှုသို့မဟုတ်ဖျားနာမှုတွေကိုဒီဒီကိုဗစ်ကာကွယ်ဆေးအမှမလျှော့ချနိုင်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သွေးခဲရမျိုးဟာအဖြစ်များပြီးဒီကဘာလုံးအနေနဲ့တတိယအဖြစ်များဆုံးနှလုံးသွေးကြောဆိုင်ရာရောဂါဖြစ်တယ်လို့ဆိုပါတယ်။တိုင်းပြည်တွေအနေနဲ့ပုံမှန်ကာကွယ်ဆေးထိုးရေးစီစဉ်ကိုလှုပ်ဆောင်ရမှာဒီလိုဖြစ်တာအထုံးစံဖြစ်ပြီးကာကွယ်ဆေးထိုးခြင်းရဲ့နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့အဖြစ်အပျက်တွေကိုအလေးထားယူပြုပြီးစုံစမ်းစစ်ဆေးတာကောင်းတဲ့အလေးထားလို့တပည့်ချုပ်ကဆိုပါတယ်။ဒီလိုနောက်ဆက်တွဲအကျိုးတွေဟာကာကွယ်ဆေးထိုးရတဲ့ဆက်ဆက်တယ်လို့တော့မဆိုဘူးလို့ဆိုပါတယ်။WHO အနေနဲ့ဘီဂင်းနဲ့ကိုဗစ်ကာကွယ်ဆေးသတင်းအချက်အလက်တွေအတွက် EMA တို့လိုဥရောပနဲ့ကမ္ဘာတစ်ဝှမ်းကစီးပွားလုံးထုံးလုံးကြီးဆိုင်ရာအဖွဲ့အစည်းတွေနဲ့ပုံမှန်ဆက်သွယ်တာမျိုးလည်းရှိနေတယ်လို့ထုတ်ပြန်ကြေညာမှာဖော်ပြထားပါတယ်။ဥရောပစီးပွားအေဂျင်စီ EMA ဟာတွေးခဲခြင်းသတင်းပေးပို့ချက်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးလျက်ရှိပြီး AstraZeneca ကာကွယ်ဆေးရဲ့အကျိုးအပြစ်နဲ့ပတ်သက်လို့ WHO နဲ့တူညီတဲ့ထုတ်ပြန်ချက်မျိုးကိုအင်္ဂါနေ့ကထုတ်ပြန်ထားပါတယ်။